မချတဲ့ကနေကကျင်းပပြည်စည်းသွားခဲ့တဲ့ကမ်ဘောဒီးယားရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားနှစ်သမှုမရှိဒီမိုကရေစီနည်းလမ်းမကျတဲ့အပြင်မတမာမှုတွေနဲ့ပြည့်နေတယ်ဆိုပြီးတော့ဒီလိုလောရက်တွေလှုပ်ဆောင်တဲ့နေရာမှာပါဝင်ပတ်သက်သူတွေအပေါ်မှာပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်တွေကိုအမေရိကန်ဆိုရကချမှတ်လိုက်ပါတယ်ဒါပေမဲ့ဒီလောရက်ကဘလောက်ထိထိရောက်မှာလဲဆိုတော့ဒီမေကွန်ထုတ်တာရှိသလိုမျိုးတိုက်ခန့်တွေရဲ့အနာဂတ်ကလည်းမရေမယာရှိနေတော့မှာပဲဒီအကြောင်း VOA သတင်းတော့ Victor Betty ရဲ့ဆက်သွယ်မေးမြန်းချက်ပေါ်မှာအခြေခံပြီးတော့ကိုကျော်ကျော်သိန်းပြောပြပါလိမ့်မယ်
ဒီကရလာကလုပ်တဲ့ကမ္ဘောဒီးယားယူကော့ပွဲမှာလက်ရှိအာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကလွှတ်တော်အမှတ်နေရာ125နေရာသလုံးကိုအနိုင်ရတယ်လို့ကမ္ဘောဒီးယားယူကော့ပွဲကော်မရှင်ကကြေညာထားတာကြောင့်ဝန်ကြီးချုပ်ဟွန်ဆန်ရဲ့အုပ်ချုပ်ရေးနောက်ထပ်9နှစ်တက်တန်းထပ်တိုးသွားပါပြီ။ဇူလိုင်လ29ရက်နေ့ကလုပ်တဲ့ယူကော့ပွဲမှာတည်သာထင်ရှားတဲ့အတိုက်ခံပါတီတွေမပါတယ်လို့တရားဝင်မှုမရှိဘူးလို့နိုင်ငံတကာလေလာသူတွေကပြစ်တင်ရှုတ်ချထားကြပါလေ။ဒီယူကော့ပွဲကျင်းပပုံအပေါ်ကြီးနက်မှုမရှိတဲ့အတွက်အမေရိကန်ပြည်ထောင်စုကဗိုလ်ထုနေမှာပဲအရေးယူမှုတွေချမှတ်လိုက်ပါတယ်။ကမ္ဘောဒီးယားမှာဒီမိုကရေစီကိုထိခိုက်ပျက်စီးအောင်လှုပ်ဆောင်သူတွေကိုထတ်တဲ့ပြီး2019ခုနှစ်ဒီဇင်ဘာလ6ရက်နေ့ကချမှတ်ထားတဲ့ပြည်ဝင်ဝင်ဗီဇာကန့်သတ်ချက်တွေကိုတိုးချဲ့ချမှတ်လိုက်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရ Heather Nowak ကဗိုလ်ထုနေ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားတာပါ။
The expanded entry restrictions may apply to individuals both within and outside the Cambodian government who are responsible for the
movement of the anti-democratic visa cancellation. ဇူလိုင်လ29ရက်နေ့ကလုပ်တဲ့အပြစ်အနာစာရီနဲ့ပြည်နေတဲ့ရွေးကောက်ပွဲမတိုင်ခင်ဒီမိုကရေစီစန့်ကျင်ရေးလုပ်ရက်တွေကိုအထင်ရှားလုပ်ခဲ့ကြတဲ့ကမ္ဘောဒီးယားအစိုးရအဖွဲ့အစည်းကလူတွေနဲ့ရောပြည်ပကလူတွေနဲ့ပါအကျုံးဝင်နိုင်ပါတယ်တချို့ဖြစ်ရတယ်မှာဆိုရင်သူတို့ရဲ့အနည်းဆုံးမိသားစုဝင်တွေပါဒီကန့်သက်ချက်တွေနဲ့အကျုံးဝင်နိုင်ပါတယ်တခြားလွတ်လပ်တဲ့သတင်းမီဒီယာတွေအရက်ဖက်လူမှုအဖွဲ့တွေရဲ့အရေးပါတဲ့အခန်းကဏ္ဍကိုလှုပ်ဆောင်နိုင်ရေးအတားအဆီးမရှိဘဲခွင့်ပြုပြီးတော့အမျိုးသားပြန်လည်တင်းမြဲရေးဖြစ်လာဖို့အတွက်လက်တွေ့လုပ်ရက်တွေလှုပ်ဆောင်ဖို့ကမ္ဘောဒီးယားအစိုးရကိုကျမတို့ထပ်ပြီးတောင်းဆိုပါတယ
်ဒါ့အပြင်ကမ်ဆိုခါနဲ့တခြားနိုင်ငံရေးအကျဉ်းသားတွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့နိုင်ငံရေးအတိုက်အခံတွေကိုပိတ်ပင်ကန့်သတ်ထားတာတွေအဆုံးသတ်ဖို့ကိုလည်းအမေရိကန်နိုင်ငံသားရေးဌာနကတောင်းဆိုထားပါတယ်။ဒီလိုပြည်ဝင်ဗီဇာကန့်သတ်ချက်ကထိရောက်မှာမဟုတ်ဘူးလို့ကမ္ဘောဒီးယားအစိုးရပြောခွင့်ရသူကပြောပါတယ်။ဒီလိုရော်ရော်လုံနိုင်တဲ့တခုတည်းသောအတိုက်ခံပါတီဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကေတင်ရေးပါတီ CNRP ကိုတရားရုံးချုပ်ကပြီးခဲ့တဲ့နှစ်မှာတက်သိမ်းဖြစ်ခဲ့ပါတယ်။ပါတီကောင်းဆောင်ကမ်ဆူခါကိုလည်းနိုင်ငံတော်ပုံကံမှုနဲ့စက်တင်ဘာလကတည်းကထောင်ချထားတာပါ။လွတ်လပ်မှုလည်းမရှိတရားမျှတမှုလည်းမရှိတဲ့ကမ္ဘောဒီးယားရွေးကောက်ပွဲဟာအစိုးရအစဒေသမှာဖြစ်နေကြယူကော့ပွဲပုံစံကိုထင်ဟပ်နေတယ်လို့ဩစတြေးလျနိုင်ငံမိုနော့စတက်ကတူကအင်ပါမောခဒေးဗစ်ချန်ဒလာက VOA သတင်းတော့ဗစ်တာဘီတီနဲ့ဆက်သွယ်မေးမြန်းခန်းအတွင်းပြောပါတယ
် This is a resemble elections held in many parts of Southeast Asia that are even more severe on opposition such as in
ဗီယက်နမ်နဲ့ထိုင်းနိုင်ငံတို့မှာတို့အတိုက်ခံတွေကိုဝေပြိုင်ခွင့်မပြုဘဲပိုပြီးတော့တောင်မှပြင်းပြင်းထန်ထန်ဖိနှိပ်တဲ့အစိုးရအစဒေသတခြားနေရာတော်တော်များများကယူကော့ပွဲတွေနဲ့ဆင်တူပါတယ်လွတ်လပ်မျှတမှုမရှိတဲ့ရွေးကောက်ပွဲလှုပ်တာကအရှေ့တောင်အာရှမှာအလေးထားလို့ဖြစ်လာနေတာပါဒါမှန်တယ်လို့ကျွန်တော်ပြောနေတာမဟုတ်ပါဘူးဒါပေမဲ့ဒါကကြဲကြဲပြက်ပြက်ဖြစ်နေတဲ့တွင်ပြင်လက္ခဏာတစ်ခု
အမေရိကန်ရဲ့အရေးယူလှုပ်ဆောင်ချက်ကရောကမ္ဘောဒီးယားနိုင်ငံရဲ့အပေါ်တက်ရောက်မှုရှိမှလားဆိုတာသူ့အနေနဲ့တော့မသေးကြလာဘူးလို့လည်းပါမောခါချန်ဒလာကပြောသလိုကမ္ဘောဒီးယားတိုက်ခံတွေရဲ့အနာဂတ်နဲ့ပတ်သက်လို့လည်းတိတ်ကြီးအကောင်းမမြင်လာပါဘူးအခုထောင်ချခံထားရတဲ့အတိုက်ခံခေါင်းဆောင်အများပြားနောက်ဆုံးကျလွတ်မြောက်လာမှာဖြစ်ပြီးနိုင်ငံအာဏာအားလုံးကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့ဝန်ကြီးချုပ်ကိုရင်ဆိုင်ဖို့ကြောက်ရွံ့ကြနေတယ်လို့ပေါမော့ခချန်ဒလာကမြင်ပါတယ်။အတိုက်ခံတွေအတွက်လွတ်တော်တွင်မှအမတ်နေရာတနေရာမှမရှိတယ်လို့အစိုးရကိုထိတဲ့ရင်ဆိုင်နိုင်ဖို့လွတ်တော်ရဲ့အကာအကွယ်လည်းရှိမနေဘူးလို့ပေါမော့ခချန်ဒလာကသုံးသပ်ပါတယ်ခင်ဗျာ။